အမေရိကန်စုအရန်တရားတစ်စိတ်တစ်ပိုင်းပိတ်ထားရတာဒုတိယလာတဲ့ကိုရောက်လာနေပြီဖြစ်ပြီးပြန်ဖွင့်နိုင်ရဲ့အတွက်ဂျိုးပန်းတဲ့အနေနဲ့ဆန့်ကျင်ဘက်ပါတီကြီးနှစ်ခုစလုံးကအထက်လွှတ်တော်မှာမဲပေးဖို့အတွက်ပြင်ဆင်နေကြပါတယ်။ဒါပေမဲ့အဆိုပြုချက်နှစ်ခုစလုံးဟာလွှတ်တော်ကိုဖျက်ပြီးသမ္မတဒေါ်နယ်ထရန့်စီကိုရောက်လာဖို့ကတော့တိတ်မလွယ်လှပါဘူး။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်မှာတိုင်းတိဆောက်ဖို့အတွက်သမ္မတထရန့်တောင်းဆိုထားတဲ့ရန်ပုံငွေဒေါ်လာ5.8 ဘီလီယံရဖို့နဲ့လူဝင်မှုကြီးကြပ်ရေးဆန်ရပြုပြင်ပြောင်းလဲမှုတွေပါတဲ့လက်ရှိဗန်ဒါရင်းနှစ်အတွက်အစိုးရအသုံးရှိရန်ပုံငွေဆန်ရ Republican တွေဘက်ကတင်းသွင်းတဲ့အဆိုပြုချက်ကိုကျက်တပရင်းနေမှာမဲခွဲဆုံးဖြတ်ဖို့အတွက်အထက်လွှတ်တော်ကမျှော်လင့်ထားတာပါ February 6ရက်နေ့အထိအစိုးရအသုံးရှိချထားပေးဖို့အတွက် Democrat တွေဘက်ကတင်းသွင်းတဲ့အဆိုပြုချက်ကိုလည်းအထက်လွှတ်တော်မှာပဲမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အဲ့ဒီထဲမှာတော့နေဆက်လုံခြုံရေးဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးဆန်ရတွေမပါပဲပိတ်ထားရတဲ့အစိုးရဌာနတွေပြန်ဖွင့်ဖို့နဲ့လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတအင်ဂျူတို့ကြားဒီဇင်ဘာလကုန်ထိအသုံးရှိချထားရေးဆန်ရပြဿနာအတွက်သဘောတူညီမှုရရေးစူးစမ်းဖို့အတွက်အချိန်ပေးတဲ့သဘောတက်တတာဖြစ်ပါတယ်ကန်တက်ကီပြည်နယ် Republican အမတ်ဖြစ်တဲ့အထက်လွှတ်တော်အများစုမှခေါင်းဆောင် Mitch McConnell က Republican တွေရဲ့အဆိုပြုချက်ကိုလက်ခံချဖို့အတွက် Democrat တွေကိုတိုက်တွန်းခဲ့ပါတယ်သူတို့ရဲ့အဆိုပြုချက်ထဲမှာအရင်သမ္မတအိုဘားမားလက်ထက်ကချထားပေးတဲ့ဒါကာအစီအစဉ်လို့ခေါ်တဲ့တရားဝင်လာရောက်တဲ့မိဘတွေနဲ့အတူပါလာတဲ့ American နိုင်ငံကိုကလေးပွားတွေကရောက်နေသူတွေအတွက်အကာအကွယ်ပေးတဲ့အစီအစဉ်ကိုယာယီပြန်ပြီးပေးဖို့အတွက်ထည့်သွင်းထားတာပါဒီမိုကရက်တစ်ကတော့ဒါကိုလက်မခံသလို Republican တွေဟာနေဆက်တတိုင်းဆောက်ဖို့အစိုးရဝန်ထမ်း၈သိန်းလောက်ကိုတစားကန်လုပ်ထားတယ်လို့ပြောနေတာပါဒီအစိုးရနှစ်ဆလုံးအတွက်ပါတီကြီးနှစ်ခုစလုံးရဲ့ထောက်ခံမှုလိုအပ်နေပါတယ်